မြန်မာနိုင်ငံမှာဒေါ်လာငွေလဲနှုန်းရုတ်တရက်တက်သွားတာကြောင့်လူသုံးကုန်ပစ္စည်းတွေဈေးတက်ပြီးတော့ပြတ်လတ်သွားမှာကိုစိုးရိမ်လာနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။အရင်ဒေါ်လာလဲနှုန်း2100ကျပ်ကျော်ဝန်းကျင်ရှိခဲ့ရာကနေပြီးတော့ပြီးခဲ့တဲ့အပတ်ထဲမှာစစ်ကောင်စီရဲ့ဗဟိုပံကတခြားအမိတ်တွေဇက်တိုက်ထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းမှာ2500ဝန်းကျင်အထိခုန်တက်သွားပါတယ်။ဆက်ပြီးတော့တက်မှာကိုလည်းစိုးရိမ်နေကြပါတယ်။ငွေလဲနှုန်းဘာကြောင့်ရုတ်တရက်ခုန်တက်သွားပါသလဲဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါသလဲကိုဝင်းမင်းကဆက်သွယ်မြင်ပြတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဘာကြောင့်အခုလိုဒေါ်လာငွေလဲနှုန်းခုန်တက်သွားရပါလဲလို့မိရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
တတော်ပြုံးဆိုပြီးတော့ဒီတပတ်တွင်6ရက်လောက်တည်းမှာရုတ်တရက်တက်သွားတဲ့ဟာတော့ဒီစီမံခန့်ခွဲမှုအလွဲပေါ်နော်အမိကြုံရတာအလွဲတွေထွက်လာတဲ့အတွက်ကြောင့်မလို့လူတွေရဲ့စီးပွားရေးသမားတွေရဲ့ယုံကြည်မှုပုံပြပြသွားတဲ့အချိန်မှာဝိုင်းဆွဲလိုက်ကြတဲ့အချိန်မှာဖြစ်တာကြုံကြည့်မှုပြောက်သွားတဲ့ဟာပေါ့အရင်တော့ပုံမှန်ဆိုရင်2150 80ဝန်းကျင်မှာအဲ့မှာတန်းပြီးတော့သူကသူသွားနေတယ်ဗျပြီးခဲ့တဲ့ဘက်ကဘိုဘန်ဒုက္ခတမျိုးဘိုဘန်ဥက္ခရာတမျိုးနောက်ဆုံးညွှန်ကြားမှုတွေတမျိုးပေါ့လေတောက်လျှောက်ကြီးထုတ်လာတယ်6ခုနဲ့8ခုကြားလောက်ကြီးမြတ်တယ်အဲ့အမိတ်ကြောင့်ကြားတိုင်းထုတ်လာတဲ့အချိန်မှာတောက်လျှောက်ကြီးကိုတက်သွားတာ
အခုလိုဒေါ်လာလဲနှုန်းခုန်တက်သွားရတဲ့ပေါ့အမီမဖော်လိုတဲ့ဘန်လုပ်ငန်းရှင်တူကလည်
း The menace of lightning.the foreign reserve currency ya chamaru long short is with all especially government bodies maroma pesia ma chano ni service ne patate hari lo ma the pivo to ga to pan si bi lo song ya ho naw to khu a ba le so shi de mya dollar ko mo surrender lo kai na ba pero market panic kit wa le pa le naw de gain na chamaru a pye ma de ga paw win le chamaru di zee be shi de ya ho very difficult to get the actual amount eအဲ့တော့ဒီတော့တက်ပါလေ3000ဖြစ်သွားမယ်ဆိုလေကျွန်တော်နေနေတော့မအောင်ပြ
အဲ့ဒီတော့ဘယ်လိုပဲပုံဒေါ်လာရှားပါလာရပုံအသေးစိတ်ကိုလည်းအမီမဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
အဓိကတော့ import export မှာ deficit ဖြစ်တာများသွားတယ်ပေါ့နော်ညာပြီးတော့အဓိက export တွေကို drive မလုပ်နိုင်မယ် export ပါရအောင်လုပ်လိုက်တယ်နိုင်ငံခြားပို့ကုန်တွေကိုလည်းသူကအရင်တီတီလက်ခံငွေရင်ရပြီးတော့မှပစ္စည်းပို့လို့ရမယ်ပေါ့နော်အဲ့လိုတက်မှတ်လိုက်တယ်ဆိုဘယ်သူမှငွေရင်ကြိုပို့မှာမဟုတ်ဘူးလေပစ္စည်းဝယ်တဲ့လူကကြိုမဝယ်ဘူးဆို export ကရပ်သွားပြီပေါ့ရပ်သွားတဲ့အတွက်ကြောင့်မို့ export နဲ့ပတ်သက်ပြီးတော့ဒေါ်လာမဝင်တော့ဘူးနောက်ပြီး import ကိုကြာတော့သူကကျက်တယ်ဆိုတဲ့ဟာလည်းအဓိကဒေါ်လာ shortage ဖြစ်တယ်ပေါ့အထွက်ကများတယ်အထွက်က regular ထွက်တဲ့ဟာတွေရှိတယ်ကျွန်တော်တို့ essential ပေါ့မရှိမရှိကုန်ပစ္စည်းတွေအဓိက730တို့ဈေးတို့စောင်းဈေးတို့အဲ့ဒါတွေကိုမရှိမဖြစ်နောက်ပြီးအဓိကတော့ကျွန်တော်တို့ type ပေါ်တွေဖြစ်နေတဲ့အတွက်ကြောင့်မို့လို့ဒီအားလုံးကတော့ဒေါ်လာနဲ့တော့ charge တော့လေးမြန်တစည်းတက်တာအစစီစံတောင်းဖြစ်တာအဆုံးထိပေါ့နော်အဲ့ဒါအားလုံးကဒေါ်လာအထွက်တည်းပဲဖြစ်နေတယ်ဆိုတော့အဝင်ကလည်းဒေါ်လာမရှိဘူးဖြစ်နေတယ
်အခုလိုဒေါ်လာလဲနှုန်းတက်လာတာကြောင့်ဘလို့အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာအမည်မဖော်လိုတဲ့ဒီစီးပွားရေးလုပ်ငန်းရှင်ကပဲ
ဆိုတော့အခုကစိုးသွားတဲ့ဟာနောက်ဆုံးထုတ်တဲ့ဟာ3500ခန့်တော့အထိပေါ့နော်အဲ့ဒီ small medium enterprise တွေအကုန်ဖြည့်သွားတယ်ပေါ့နော်ဒီစားနဲ့အလက်စားလုပ်ငန်းတွေအကုန်ဖြည့်သွားတဲ့အတွက်ကြောင့်မလို့အောက်ခြေမှာတော့လုံးဝအရန်လှုပ်ခါသွားပြီပေါ့နော်အဓိကအခြေခံလူသားအကုန်ထိပ်ပြီဘာရောက်ထိလဲဆိုတော့အခုနောက်ဆုံးအင်ရှင်မတွေမရှိမဖြစ်တဲ့အခုဆိုရင် death ဆိုရင်ပြီးခဲ့တဲ့တင်းကုန်နေနေရစာပြီးပြတ်သွားတယ်လူတွေကမတွေ့နိုင်ဆိုတော့အဲ့ခုချိန်ထိလည်းမဝင်လာသေးဘူးပေါ့နော်အဓိကစာအုပ်စီဆိုရင်အခုအစိုးရတတ်မှတ်တဲ့နှုံသားဒီဗိဒ္ဒါကို3000ကျော်နဲ့တတ်မှတ်ထားတယ်ဒါပေမဲ့အပြင်မှာ8000ကျော် 6000 ဖြစ်တယ်ဆိုတော့ဘာနဲ့သွားတူနေလဲဆိုတော့ကျွန်တော်တို့ငယ်ငယ်တုန်းကတမောက်ဝင်မှာဆိုင်မှာစီတိုးစားစံတိုးစားတဲ့ပုံစံဖြစ်နေတယ်သွားတူပြီးထုတ်တာနဲ့ကောက်တဲ့လူကရှိတယ်အဲ့ဒီပဲအခုကလည်းစောင်းစီကလည်းဒီနေရာမှာတန်းစီဝဲကြရတယ်ပြီးရချင်းမှာတနေရာမှာပြန်ကောက်ပါဘောရအဲ့ဒါပြန်သွင်းစားတဲ့ပုံစံဖြစ်သွားပြီလုံငယ်အနှစ်၄၀ရာပုံစံဖြစ်သွားပြီ
ဒါအပြင်သူကဆက်ပြီး73စီပေါ်တက်ရောက်နိုင်မှုကိုလည်
း73စီကတော့အခုသူတို့1850နဲ့ကိုတတ်မှတ်ပြီးတော့အတင်းသွင်းခိုင်းနေဆိုတော့73စီမှာလည်းပြဿနာဒီ sport and media enterprise ပေါ့အပြေးစားနဲ့အလက်စားလုပ်ငန်းကြီးအဓိကဆိုင်သေးတွေပေါ့အားလုံးဒုက္ခရောက်ကုန်နေကြပြီသူတို့ရက်တီပုံမလွယ်တော့တဲ့အနေအထားဖြစ်နေအကြီးတွေကလည်းအော်နေတဲ့အတန်းကြားနေရတယ်မကြိုက်တော့ဘူးပေါ့နော်ဆိုပင်လယ်ဝမှာလည်း73စီတန်ကာစီကမဝင်ဘူးလို့ပြောနေတယ်ပတ်စံရမှာဝင်မယ်ပေါ့နော်ကက်ရှိုချက်ချင်းခြေနိုင်မှာဝင်မယ်ဆိုသူတို့ကလည်းစိတ်ကမကပ်ဘူးလို့ပြောတယ်ဆိုတော့73စီကလည်းလက်တလို့တော့အနေထားအတင်းဖိထားတဲ့အတွက်ကြောင့်မလို့ဝယ်လို့ရတဲ့ဆိုရတာဒီလေဟိုတနေ့တော့လုံခဲ့တဲ့3ရက်တော့ max season ညီအားလုံးမှာ95ပြတ်သွားတယ်အဲ့လိုဟာမျိုးတော့ဖြစ်နေပြီ
နောက်ဆုံးဖြစ်နေတဲ့အကျိုးဆက်ကိုလည်းမနေ့ညကမေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကပဲ
နောက်ဆုံးမရှိမဖြစ်ဒီနေ့လုံကပွဲသိမ်းသွားတဲ့ဟာကတော့ဒေါ်လာကတော့ပြီးခဲ့တင်းလာနေက2500လောက်ကြီးပေါက်သွားတယ်ဒီနေ့ရတိုင်းမဲ့ဒီနေ့ပြန်ငြိမ်သွားတယ်2450ပိတ်တယ်2350ကောက်တယ်2450ရောင်းတရားဟတယ်အယောင်းနဲ့ဝယ်ဒေါ်လာအဲ့ဒီရဲ့ဘေးရည်အားလုံးကပမာသွားရလာဆိုတော့နောက်ဆုံးမရှိမဖြစ်တဲ့ဆေးမှာသွားရတယ်ဦးဆေးတွေအားလုံးဆိုင်နေတော်များပိတ်သွားပြီလူတွေဆေးဆိုင်မှာဆိုင်တိုးနေကြပြီဆေးမရှိလို့မဖြစ်ဘူးလေဦးကိုဗစ်ကလည်းအချိန်ကြီးပြန်ဆိုးလာဆိုတော့ဘောဖြစ်လာအောက်ခြေလူရန်စားမှာတားထိနေပြီဗျ မကြခင်မှာလည်းပိုဆိုးလာမှာပေါ့လေအစင်းစင်းပေါ့လေအားလုံးအကုန်ကြက်တဲ့ကုန်ညမှာပေါ့
အခုလိုစစ်ကောင်စီရဲ့ဗဟိုဘဏ်နဲ့တခြားအမိန်တွေကြောင့်ယုံကြည်မှုကျလာတာနဲ့ဒေါ်လာဝင်နည်းလာမှုပေါ်မှာစစ်ကောင်စီဗန္ဒာရေးအရာရှိသူကတော့ကုန်သွယ်ရေးလူငွေပြချိန်မှာအခုလိုဒေါ်လာကိုထိန်းချုပ်ရလို့ရှိပေမဲ့ဒေါ်လာပြတ်လတ်မှုတော့မရှိသေးပါဘူးလို့ပြောခဲ့ပါသေးတယ်ခင်ဗျ